မြန်မာနိုင်ငံမှာလက်ရှိအချိန်ထိရသည့်ပေါ်တုတ်ကွေးယောဂတစ်ခုဖြစ်တဲ့ H1N1 ယောဂကြောင့်သေဆုံးသူဦးရေ89ဦးအထိရှိလာပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ယောဂပိုးကူးစက်ခံရရင်မူလယောဂအခန့်ရှိသူတွေအတွက်ပိုးပြီးတော့သတိထားသင့်တယ်လို့ကျန်းမာရေးအရာရှိတွေကသတိပေးပါတယ်။ VOA ရန်ကုန်ယုံကကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
ဒီနိုင်ငံလုံးအတိုင်းဒါလီနဲ့ H1N1 ရောဂါပိုးကြောင့်သေဆုံးသူဦးရေမှာဩဂတ်လ9ရက်နေ့အထိ89ဦးရှိလာပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနတင်ကြားရေးတာဝန်ခံဗမာခါဒေါက်တာခင်ငင်ကြီးကအခုလို VOA ကိုအတည်ပြုပြောပါတယ်
။ So much for solution. This is on the issue. H1N1 ပြည်ကျန်းမာရေးလိုက်တဲ့ဆက်မသေဆုံးတဲ့သူက6ဦးရှိပါတယ်။6ဦးရှိတဲ့အတွက်ကြောင့်မဟုတ်သူစုပေါင်းသေဆုံးတဲ့သူတွေနဲ့ဆိုရင်89ဦးရှိပါတယ်။အဲ89ဦးမှာ solution.ကျမတို့ရာသီတုပ်ကွေးယောဂါကြောင့်ဖြစ်ရတယ်။သူမှထင်ရှားတဲ့နောက်ခံတက်ကောင်နောက်ခံယောဂါမရှိဘူး။ရာသီတုပ်ကွေးကြောင့်ပဲလို့ပြောလို့ရတဲ့သူကရှိရောက်ရှိပါတယ်။ဒီအားဖြင့်ပြေဆုံးမှုရဲ့ကိုးလွယ်ကံတော့ရှိပါတယ
်။ယောဂါပိုးတွေ့ရှိသူဦးရေတထောင်ဝန်းကျင်ရှိပြီး H1N1 ကြောင့်ပြေဆုံးသူတွေက80ရာခိုင်နှုန်းမှာဆိုရင်နာတာရှိယောဂါတွေဖြစ်တဲ့စီးကျူတွေးတူနှလုံးယောဂါတွေကြောင့်ဖြစ်တယ်လို့ဒေါက်တာခင်ငင်ကြီးကပဲပြောပါလေ။
ရာသီတုပ်ကွေးပိုးတွေ့ရှိမှုဖြစ်လို့ပြောရမယ်ဆိုရင်အခွဲနမူနာအရေအတွက်1130ကျမတို့အခွဲဆန်းတက်ပါတယ်။ဒါကဆန်တရားလူနာတွေဖြစ်ပါတယ်။1130ရာသီတုပ်ကွေး influenza A H1N1 PBN09 တွေ့ရှိတဲ့သူက400ရောက်ရှိပါတယ်။ influenza A H3N2 ဆိုတဲ့စိုက်ကိုတွေ့တာ26ရှိပါတယ်။ influenza B က29ရောက်ရှိပါတယ်။သူစုပေါင်းအနေနဲ့ဆိုရင်ရာသီတုပ်ကွေးကပိုးတွေ့တာ482ရောက်ရှိပါတယ်
။အင်းမိတကွေဖြစ်နေရှိရရာသီမျိုးမှာနေတိုင်းမကောင်းဖြစ်နေရင်လူအများရှိတဲ့နေရာမတော်လာပဲအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့တက်ရှိလျက်ကနေတဆင်ကူတဲ့ဒီယောဂမျိုးပါချောင်းဆိုးနာကျင်ရင်ယောဂပုံမပြန့်ပွားအောင်ပသက်နှကောင်းတွေကိုအုပ်ပေးဖို့လက်ကိုမကြခဏစီကြောဖို့လဲတတိပိတ်ထားပါလေအခုလိုမျိုးရသည့်အချိန်ကာလတွေမှာမြန်မာနိုင်ငံအနှက်ရာသီပေါ်တကွေယောဂပင်နဲ့အတူခြင်ခဲရကနေတဆင်ကူးဆက်တဲ့တိလုံတကွေယောဂဆင်မကွေယောဂတွေလည်းဖြစ်ပွားနေတာပါခင်ဗျာ